စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးတရားစွဲဆိုခံထားရတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှု Editor အမေရိကန်နိုင်ငံသား Danny Fenster ကိုစစ်ကောင်စီကအလုတ်ကျမ်းနဲ့ထောင်ဒဏ်17နှစ်ချမှတ်လိုက်ပါတယ်။အမှုသုံးမှုအတွက်အမြင့်ဆုံးထောင်ဒဏ်တွေချမှတ်ခဲ့တာဖြစ်ပြီးတရားခံဖက်ကတင်သွင်းတဲ့တက်သေးတွေကိုထဲမထွက်ပဲတရားရုံးကအမိန့်ချလိုက်တာဖြစ်တယ်လို့သူရှေ့နေကပြောပါတယ်။အခုချလိုက်တဲ့ပြစ်ဒဏ်ဟာသတင်းထောက်တရားအတွက်ဆယ်စုနှစ်တခုအတွင်းအမြင့်ဆုံးပြစ်ဒဏ်ဖြစ်တယ်လို့လည်းသတင်းမီဒီယာကောင်စီဝန်ဟောင်းဦးမြင့်ကျော်ကပြောပါတယ်။ရန်ကုန်ကလာတဲ့တဲ့ငွေတော့ကိုရနိုင်ကတင်ပြထားပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပုံမှန်သုံးခုနဲ့ဖမ်းဆီးတရားစွဲဆိုခံထားတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှု Editor American နိုင်ငံသား Danny Fenster ကိုဒီကနေ့မှပဲအစိုးရကျင်းထောင်အထူးတရားရုံးကအလုတ်ကျမ်းနဲ့ထောင်ဒဏ်စုစုပေါင်း17နှစ်ချမှတ်လိုက်တယ်လို့သူ့ရဲ့ရှေ့နေဦးတန်းဆောင်က VOE ကိုပြောပါတယ
်ဒီနေ့မင်းချလိုက်တာမှန်နဲ့ပထမချိန်တာကတော့ဟိုဒီအမှုသုံးမှုတော့မင်းချဖို့15ရက်နေ့ဆိုပြီးချိန်တာအဲ့တော့မနေ့ကဒီပြည်လယ်မှာတရားရုံးကကျွန်တော်ဖုန်းဆက်ပြီးတော့ဒီအမိန့်တဲ့ရုံးကြီးကကြောင်းပါတယ်အဲ့တော့တောက်ကောက်ကြံနေချမယ်ဆိုပြီးတော့ဖြစ်သွားတာပေါ့အဲ့တော့ဒီနေ့အမိန့်ချတဲ့ခါမှာငါတက်စတာဒီ3နှစ်သခွန်တဲ့3နှစ်နောက်တစ်ခါလောကသုံးတက်က2005နှစ်နဲ့အဲတန်ဝေတဲ့အားလုံးအလုပ်ချင်းပါတယ်နော်အဲ့လိုမျိုးချလိုက်တယ
်စစ်တပ်အနာသိမ်းပြီးနောက်ပိုင်းမေလ24ရက်နေ့က Danny Fenster ကိုရန်ကုန်လေစိတ်မှာအနာပိုင်းတွေကဖမ်းဆီးပြီးတော့တမတော်ပြုကွမ်းအောင်လှုပ်ဆောင်မှုရာဇဝတ်ကြီးပုံမှန်99ကာကြီးမတရားအသင်းဆက်သွယ်မှုပုံမှန်71လူမှုကြီးကြပ်ရေးအုပ်ဝေပုံမှန် 73 တို့နဲ့တရားစွဲထားတာဖြစ်ပါတယ်။အမှုသုံးခုအတွက်ချမှတ်လိုက်တဲ့ပြစ်ဒဏ်တွေဟာအမြင့်ဆုံးပြစ်ဒဏ်တွေလည်းဖြစ်ပါတယ်။ဂျေခံဘက်ကတင်ပြတဲ့တက်တီတွေကိုတရားရုံးကထဲသွင်းမစင်စားပဲအမိန့်ချလိုက်တာဟာမသင့်တော်ဘူးလို့လဲ Danny Fenster ရဲ့ရှေ့နေဦးတန်းဆောင်က VOE ကိုပြောပါတယ်။
အဲဒရင်းမပြောက်ကိုဒီထောင်နဲ့အမြင်ဆုံးချတာကတော့ဒါသိမျောမှုရှိဘူးဟိုနောက်ပြီးတော့ဒီအမိန်အမှုတွေပေါ်မှာကျွန်တော်တို့ဘက်ကတင်နေတဲ့တတိကံပြည့်တွေကိုထည့်ပင်းသုံးသပ်ထားတာမရှိဘူ
းလက်ရှိချိန်မှာတော့ Danny Fenster ကိုအင်းစိန်ထောင်မှာအကျဉ်းချထားပါတယ်ချမှတ်လိုက်တဲ့ပြစ်ဒဏ်တွေအတွက်အယူခံတတ်မတတ်ကိုတော့အခုချိန်ထိမပြောနိုင်သေးဘူးလို့လည်းရှင်းနေတွေကပြောပါတယ်သူလွတ်မြောက်ရေးအတွက်အမေရိကန်အစိုးရကတောက်လျှောက်တောင်းဆိုနေချိန်မှာပဲခုလိုအမြင့်ဆုံးပြစ်ဒဏ်တွေကိုချလိုက်တာပါ။သတင်းလွှတ်ခွင့်အတွက်ဆောင်ရွက်နေသူတွေလူခွင့်အဖွဲ့တွေကလည်းသူ့ကိုပြန်လည်ပေးဖို့တောင်းဆိုနေကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေကိုဖမ်းဆီးထောင်ချတာတွေရှိပေမဲ့ဒီကနေ့ Danny Fenster အပေါ်မှာချမှတ်လိုက်တဲ့ပြစ်ဒဏ်ဟာဆယ်စုနှစ်တခုအတွင်းမှာမြန်မာနိုင်ငံမှာသတင်းသမားတယောက်အပေါ်မှာချတဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်ပြီးတော့သတင်းသမားတွေအတွက်ကြီးမားတဲ့တက်ရောက်မှုရှိနိုင်တယ်လို့လည်းသတင်းမီဒီယာကောင်စီဝင်ဟောင်းဦးမြင့်ကျော်ကပြောပါတယ
်။ဟင်းဟိုပြောရရင်တော့ပြည်တံတွေကဟိုအမြင့်ဆုံးတွေချတာပဲ။ပြီးနိုင်တဲ့ပြည်တံတွေအမြင့်ဆုံးတွေချတာပဲ။နောက်ဟိုလောင်းကပုံမှန်နဲ့ဆိုရင်လည်းဟို9မြင့်ဆိုတာအောင်းစရာအကောင်းဆုံးချတာပါနော်။ဒါပေမဲ့တကယ်တမ်းကျတော့ဒီပုံမှန်တွေကဟိုစီပြောတဲ့ပုံမှန်တွေလည်းမဟုတ်ဘူးပေါ့နော်။နောက်ထပ်ဆွဲထားတဲ့ပုံမှန်တွေလည်းအော်ဖီလျော်ရဲဟာရီတော့မဟုတ်ဘူးဟိုဆိုတော့ဒီနောက်တယောက်နေနဲ့ဒီလောက်ဟို17နှစ်ကြာတယ်ဆိုရဟာကဒီဟို70နှစ်တစ်ခုနှစ်ခုအတွင်းမှာဟိုတော်တော်လေးတော့ဟိုဟိုရင်အမြင့်ဆုံးပြည်တံလို့ဖြစ်နေပြီးခဲ့တဲ့10နှစ်လောက်အတွင်းမှာဆိုရင်ဒါဒီလောက်ပြည်တံကြာတဲ့သတင်းသမားမရှိသေးဘူးပေါ့နော်ဆိုတော့ဒီဟာကဟိုတကယ်တမ်းကျတော့ဟိုသတင်းနှုတ်လောက်တယ်ဟိုဖန်နေစီရဒါတွေကတော့ဟိုတော်တော်များများဖြစ်နေတယ်ဒါပေမဲ့အဲ့ထဲမှာမှဒီအမှုကထပ်ပြီးတော့သူများထက်ဟိုတခြားသောသတင်းသမားတွေတက်ကိုပို့ပြီးပြစ်ဒဏ်ချခံရဲဆိုတာတော့နည်းနည်းတော့ဟိုထူးဆန်းနေတယ်ဘလို့နိုင်ငံရေးအင်းရှိတော့မှနေဘလို့ဟိုဟိုနေကနေခြားတယ်ဆိုတာနားမနေနိုင်အောင်ပေါ့နော်ဒီဟာကတော့ကြီးမားတဲ့ဟိုတက်ရောက်မှုတော့ဟိုသတင်းနဲ့သတင်းသမားတွေပေါ်မှာကြီးမားတဲ့တက်ရောက်လေနဲ့လိုထင်တယ်ပေါ့လား
လက်ရှိအချိန်ထိမြန်မာနိုင်ငံမှာသတင်းသမား40နီးပါးကိုစစ်ကောင်စီဘက်ကဖမ်းဆီးထိန်းသိမ်းထားပြီးတော့ပုံမှန်အမျိုးမျိုးတက်ပြီးတော့တရားစွဲဆိုထားပါတယ်သတင်းသမားအများစုကိုတော့တမတော်ပြုကွဲအောင်လှုပ်ဆောင်မှုပုံမှန်99ကာကြီးနဲ့တရားစွဲဆိုထားတာဖြစ်တယ်လို့လည်းဦးမြင့်ကျော်ကပြောပါတယ်ခင်ဗျာ